မြန်မာနိုင်ငံကျေးလက်ဒေသနဲ့ဝင်ငွေနည်းမိသားစုတွေအတွက်အသေးစားငွေချေးလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရင်ဆိုင်လာရတဲ့အကန့်အသတ်တွေကိုကူညီဖြည့်ရှင်းနိုင်ရေးဆန်းစစ်ချက်အစည်းအဝေးတစ်စောင်းကမ္ဘာ့ဘဏ်ကဂျွန်လ3ရက်မနေ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လင်းလေးအတွင်းစီးပွားရေးနဲ့နိုင်ငံရေးရိုက်ခတ်မှုတွေကြောင့်ကြမ်းကြမ်းခံရပ်တည်ခဲ့ပေမဲ့ချင်းငွေပြန်မဆိုင်နိုင်တော့တာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုတွေမဖြစ်ခင်ကအခြေအနေမျိုးငွေချေးတွေကိုထောက်ပံ့ပေးနိုင်ဖို့ခက်ခဲတွေရှိလာတာကိုအစည်းအဝေးကထောက်ပြပါတယ်။ကိုဗစ်ကာယောဂါကူးစက်မှုတွေနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအသေးစားငွေချေးလုပ်ငန်းတွေဆက်လက်ရပ်တည်ဖို့အကန့်အသတ်တွေရင်ဆိုင်လာရတာနဲ့စီးပွားရေးတစ်ခုလုံးပေါ်ရပ်ခတ်လာနိုင်ခြေတွေကိုသုံးသပ်ထားတာဖြစ်ပါတယ်။2021ခုနှစ်ကနေ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအသေးစားငွေချေးလုပ်ငန်းတွေကနေငွေချေးယူလုပ်ငန်းလုပ်ကင်သူတန်တန်းကနေ6တန်းအထိတိုးလာခဲ့တယ်လို့2023ခုနှစ်ဒီဇင်ဘာအထိချင်းငွေယူလုပ်ငန်းလည်ပတ်သူတွေရဲ့86ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တဲ့အကြောင်းစီရင်ကန်စာကရေးသားပါတယ်။ချင်းငွေအစ်စ်တွေထောက်ပံ့ပေးတာအကျွေးပြန်ဆက်ဖို့အာမခံတဲ့တတ်မှတ်ချက်တွေကိုရှော့ချပြီးငွေချေးစည်းရေးတတ်တာအောင်ဗန်တွေနဲ့အတူအနစ်နာခံကူညီပေးမဲ့အစီအစဉ်တွေချမှတ်တာမြန်မာနိုင်ငံတွင်းဝင်ငွေနည်းတဲ့ဘေးဒုက္ခအရောက်ဆုံးဆင်းရဲတဲ့မိသားစုတွေအမျိုးသမီးလုပ်ငန်းရှင်တွေရဲ့ဘဝရည်ရည်အတွက်စီးပွားရေးလုပ်ငန်းတွေတတ်မှတ်ပြီးတော့ချင်းငွေနဲ့ထောက်ပံ့ငွေပေးတဲ့အစီအစဉ်တွေချမှတ်ကူညီဖို့အစီအစဉ်ကံစာကအကြံပြုထားပါတယ်ခင်ဗျာ။